်စီတန်းတုံဆွေးနွေးပွဲပေါ့အဲ့မှာဆိုရင်ပြည်ခရရဲ့စေရေးအတွက်ဦးတည်ပြီးတော့သူတို့ဆွေးနွေးပွဲလုပ်ကြတယ်တစုံလုံးကိုခြုံကြည့်မယ်ဆိုရင်တော့အောင်မြင်မှုမရခဲ့ဘူးလို့ပြောလို့ရတာပေါ့နော်ဆိုတော့အဲ့ဒီဆွေးနွေးပွဲမှာဒီပြည်ခရရဲ့စေရေးအတွက်သဘောတူညီမှုမရနိုင်တဲ့အကြောင်းရင်းကဘာတွေကများအဟံတာဖြစ်နေလို့လဲဆိုတော့ဥပမာဆိုပြောပြလို့ရမှာ
အဓိကပြဿနာကဘာလဲဆိုတော့တက်နေရချတာကြီးပဲအဲ့မှာသဘောတူညီရခွင့်ချက်ရတာလေဆိုတဲ့အချက်မှာတကယ်တမ်းလက်တွေ့ဖြစ်ချက်မှာနံပါတ်3ချက်ပေါ့နော်ဒီတက်နေရချတာကြီးနဲ့စစ်ဘဆိုင်ဟာဒီစီမင်းစီကံလိုက်လံမှုနဲ့ပတ်သက်သဘောတူညီရရှိရေးပေါ့ကိုယ့်ရောကွန်တက်နဲ့ပတ်သက်ပြီးတော့ဒီနားလည်မှုရရှိရေးပေါ့ဒီချက်ကအဓိကပဲဒါပေမဲ့ကုသစီရိုက်ချက်ကိုမဆွေးနွေးနိုင်သေးဘူးဒီရေဘူးကပဲပြောဆိုနေတယ်ဘူးအဲ့တော့ရေဘူးကပဲပြောနေသေးရတော့အပြစ်လည်းရနိုင်မှာမဟုတ်တိုက်ပွဲလည်းရနိုင်မှာမဟုတ်ပါဘူ
းတက်နေရချတာကြီးဆိုတဲ့နေရာမှာကအဓိကခံနေတာကအေးအေးကြောင့်လားဆိုတော့အစောပိုင်းကျွန်တော်ကြားတာကအေးအေးဒီကချင်းပြည်နယ်မှာပေါက်ဖွားလာတဲ့အဖွဲ့အစည်းဖြစ်တဲ့အတွက်ရခိုင်မှာသွားပြီးစခန်းချမယ်အခြေစိုက်စခန်းယူမယ်ဟိုရခိုင်မှာအခြေစိုက်တဲ့ဟိုတပ်ဖွဲ့အနေနဲ့ရှိမယ်ဆိုလို့ရှင်တပ်မတော်ဘက်ကလက်မခံဘူးဆိုပြီးပြောနေတာလေအဲ့ဒါကြောင့်လား
အဓိကတော့အေးအေးလို့ပြောလို့ရတယ်သုံးဖွဲ့ဆွေးနွေးလဲဆိုင်တယ်ဗျအေးအေး2015လောက်မှာစပြီးရခိုင်နယ်မှာစပြီးတော့ဝင်လာပြီးတော့တိုက်ပွဲကြီးဖြစ်တာတွေ့ရတယ်2016-19မှာလည်းတိုက်ပွဲဖြစ်တာတွေ့ရတယ်2018နှစ်ကုန်ပိုင်းနဲ့2019မှာတော့တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ဆုံးချိန်ပေါ့အဲတစ်ဖက်ကလည်းအေးရဲ့အင်ဟာလည်းတစ်ပြေးထောင်ချို့ထိများလာတယ်လို့မြင်ပြီးသတင်းရတယ်အဲတော့တစ်ဖက်ကပြောတာအေးရဲ့ဒီလက်စားမစဖွဲ့လို့လက်စားမပဲနေရမယ်ရခိုင်မမနေရဘူးဆိုတော့အဲတော့ဒါလည်းလက်တွေ့ရမကြောက်ပေါ့ဗျာရခိုင်တွေကရောက်ပြီးတော့တိုက်နေတဲ့စစ်တပ်တွေကိုအကုန်လုံးပြန်ရုပ်သွားမယ်ဆိုတာအေးနဲ့လက်ခံနိုင်မှာမဟုတ်ဘူးဒါလည်းအဓိကကြားတဲ့အချက်ဖြစ်တယ်လို့ပြောလို့ရပါတယ်ဒါပေမဲ့တစ်ဖက်ကနောက်တစ်ဖက်ကလည်းကိုကန့်ပေါ့ကိုကန့်ဒီဟိုဝိုင်းမှာပဲနေရမယ်ဆိုတော့ကိုကန့်ဒီဆိုင်ရဲ့အမြောက်ဖက်အစွန်ဆုံးဖျားလေးပေါ့အဲ့ပိတ်မီနေတဲ့နေရာမှာကိုကန့်တက်ဖွဲ့ရနေဖို့ဆိုတော့ဒီလူရှိရတအားလုံးအဲ့မှာနေဖို့ဆိုတော့ဖြစ်နိုင်ဖို့ခဲရဲပါတယ်သူကတော့အခုလောဆယ်တန်လင်းမြေနောက်ချမ်းနဲ့ကွန်လုံသိန်းကြီးကာလန့်အပေါ်ပဲချမ်းတကျော်မုံကူပဲချမ်းတကျော်လှုပ်ရှားနေအောင်သူကတော့သူ့တက်ကိုပိမ့်မိနေတဲ့နေရာမှာထားအောင်မို့လွတ်လပ်လှုပ်ရှားတဲ့နေရာမှာထားမှာပဲဒါလည်းစွန့်နေနေရမယ့်ပြဿနာတစ်ခုဖြစ်တယ်။နောက်တစ်ခုတအားမို့ TNL ဆိုရင်လည်းဒီပရောင်ကိုဝိုင်းချွေဒီသားမှာနေပါဆိုရင်တော့ဒီလောက်ကျင်းတဲ့အိမ်တောင်သူ့တက်ကိုသူထားအောင်မို့ဆိုတော့သူကတက်ကကြီးထွားနေပြီဖြစ်တဲ့အပြင်ဒီ area မှာပရောင်နေနေတဲ့ဒေသအားလုံးမှာဟိုပရောင်ကိုဝိုင်းချွေဒီသားတွေမှာအပြင်ဘက်မှာရှိပြပရောင်နေနေတဲ့ area အားလုံးကသူကတက်ဖြန့်ထားတာဖြစ်တော့
area အစကဒီလောက်ကြီးအားကောင်းတဲ့အဖွဲ့မဟုတ်ဘူးလေဒါပေမဲ့အခုနောက်ပိုင်းဒီနှစ်နှစ်လောက်မှာတနည်းနည်းနည်းအတွင်းမှာသူကအင်မတန်အားကြီးပြီးတော့လက်နက်အင်အားလူငယ်ကတော်တော်လေးကိုလုံနိုင်ကင်နိုင်သူကထိုးထိုးဖောက်ဖောက်လုံနိုင်တဲ့အဆင့်ကိုရောက်လာတာဟိုတဟုံလိုကြီးလာရခိုင်ထဲမှာဆိုရင်သူကစစ်တပ်ကစခန်းလေးကိုသူကတော်တော်လေးတိုက်နိုင်တဲ့စစ်တပ်နဲ့သူပြန်ကိုပြန်အခုရခိုင်ပြည်နယ်ထဲမှာတိုက်နိုင်တဲ့အဆင့်ရောက်လာတာဘာကြောင့်များတော့များများသူကြီးထွားသွားတယ်လို့
အဓိကတော့ရခိုင်လူလူထောက်ခံမှုရလိုက်လို့ပါနော်ရခိုင်နေနေနဲ့ကကျွန်တော်တို့သူတို့ပြည်နယ်မှာမင်းရဲ့အကျိုးအားထုတ်မှုတွေကအလုံးမဖြစ်ဘူးလို့သူတို့မြင်တာပေါ့နောက်ရှိဖွဲ့စည်းပုံအခြေအနေမှာသူတို့2010မှာ2015မှာရောအဆိုင်ပါတီနည်းနဲ့အများဆုံးမဲအများဆုံးရခဲ့တာပဲအမှန်အများဆုံးနိုင်ငံရှိခဲ့ဒါပေမဲ့သူတို့အစိုးရလည်းဖွဲ့နိုင်ရင်မရှိခဲ့ဘူးအဲဒါခိုင်လွတ်တော်မှာလည်းဒီဥပဒေပြုခွင့်ရတယ်ဆိုတာကမဲရမရခဲ့ဘူးအဲဒါခိုင်နေနေနဲ့ကပါလဲဆိုတော့ငါတို့လက်နက်ကိုင်တိုင်းမှာပဲငါတို့ခွင့်ရမှာပဲဆိုပြီးတော့ခိုင်လူလူကပါမြင်သွားတယ်အဲ့ဒီမှာ AAC ရုံးသိသိမှုစီယုံမှုအောင်မှာ AU ဝိုင်းရောထောက်ခံကြတဲ့ခါမှာထောက်ခံမှုရှင်မြင့်လာတဲ့ခါမှာ A တွေကပါဝင်တဲ့လူတွေကလည်းများလာတယ် AU ထောက်ပံ့တဲ့လူတွေငွေကြီးထောက်ပံ့တဲ့လူတွေလည်းများလာတယ်အဲ့တော့ A ကဒီတောင်ပိုင်းမှာတချိန်လုံးတွက်လာတယ
်ဆိုတော့အခုဆိုရင်ဟိုဒီအပြစ်ခတ်ရဆဲရေးအတွက်ဆွေးနွေးလာတာ2017ကပဲစတယ်လို့ဆိုကြပါလို့တမန်ဥက္ကဋ္ဌဆိုတာတက်လာပြီးတော့တော့ရှောက်လောက်လာတာနှစ်တွေတော်တော်ကြာလာပြီအခုနောက်ဆုံးဒီပြောကြမယ်ဆို၄ဘွဲ့ကြံတဲ့၄ဘွဲ့ကကြံနေတယ်ပေါ့နော်ဆိုတော့ဒီကိစ္စမှာလည်းနောက်ဆုံးတစ်ခါစကားတင်ပြန်ဆစ်လိုက်ရင်တက်နေရချတာကြီးကိစ္စဆိုတဲ့ဥစ္စာတခုတည်းကပေါ်ထွက်လာတာပေါ့နော်ဆိုတော့ဒီဟာကိုဘာကြောင့်များစစ်တပ်နဲ့ဒီတိုင်းဒေသအဖွဲ့တွေကြားထဲမှာသဘောတူညီမှုမရနိုင်တာလေဆိုတော့ဥပမာဆိုပြောတာဆွေးတော်မဆွေးနေနိုင်သေးဘူးဆိုတော့ဘလောက်ထိများကနှစ်ဖက်စလုံးတည်းတင်းခံရကိစ္စဖြစ်နေ
အဓိကတော့ဒီသုံးဘွဲပေါ်လာတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီမြင်းစင်းလူဘွဲကာလမှာပေါ်လာတာဆိုစတက်ဘက်ကတက်မလို့ဘက်ကလက်မခံနိုင်ဘူးဆိုဒီ2015ရဲ့အမြင်တော့အဲ့တော့ NLD တက်လာတဲ့အချိန်မှာနည်းနည်းလျှော့ပြီးတော့လက်နက်ကိုင်လမ်းကြော်ရင်းလမ်းစွန့်ရမယ်ဆိုပြီးကျင်းပြက်ထုတ်ရမယ်ဆိုပြီးတော့ဟိုအဲ့လျှော့ပြီးတယ်အရင်ကတော့2015တော့လက်နက်စွန့်ရမယ်လို့ကြေညာထားတယ်အဲ့တော့အတိမမပြုတဲ့ဟာအနေပြီးတော့အခုအတိမပြုတဲ့အဆင့်ကိုရောက်တာ2018ခုနှစ်နှစ်ကုန်ပိုင်းကြမှာ အပြန်အကျဉ်းချပြတ်ထုတ်ပြီးတော့ဒီညီငယ်ကောင်ရှင်နဲ့ညီမဝဲသုံးဝဲနဲ့အပြန်အကျဉ်းချပြတ်ထုတ်ပြီးအတိမပြူတဲ့အဆင်မရှိသေးတော့အဲ့တော့နည်းနည်းတော့အလှမ်းဝေးတာပေါ့အဲ့တော့တစ်ဖက်ကပြောမယ်ဆိုလို့ရှိရင်တော့တစ်ဖက်နဲ့တစ်ဖက်အတိမမပြူမခံဘူးတစ်ဖက်နဲ့တစ်ဖက်ဒီကြောင့်ဒီဒါကြောင့်လည်းပဲတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်လာခဲ့တဲ့ဆိုတဲ့အချိန်မှာအဲနားလည်မှုတိဆောက်တဲ့အချိန်ကာလကနည်းနည်းကြာသွားတယ်လို့ထင်ပါတယ်ဒါပေမဲ့ကျွန်တော်အမြန်ပြောမယ်ဆိုလို့ရှိရင်တော့ဒီလိုနားလည်မှုတိဆောက်တဲ့ကာလကြာတော့လည်းပဲအဓိကကျွန်တော်တို့ကငြင်းငြင်းဆွနှမှုတကားကိုဖွင့်ထားမယ်ဆိုလို့ရှိရင်တော့တစ်ချိန်မှတစ်ချိန်လာလာကောင်းနေပေါ်ထွက်နိုင်တယ်လို့ထင်ပါတယ
်အဲ့တော့အခုဒီနောက်ဆုံးကြံ့တုံဆွနှပွဲရလာပေါ်အခြေခံပြီးတော့သူတို့နောက်တစ်ချိန်နောက်တစ်ချိန်ပေါ့နော်အောက်တိုဘာလမှာဆွနှမယ်လို့ပြောကြတယ်သဘောတူခဲ့ကြတာပေါ့နှစ်ဖက်ဆိုတော့အဲ့ဒီလာမယ့်အောက်တိုဘာဆွနှပွဲအလားလာရောဘယ်လောက်ထိကောင်းနိုင်ချေရှိသလဲရလာက
ဒီကတော့အော်တိုဘာဆွေးနွေးမှာဗာဆွေးနွေးမယ်လဲဆိုတာအရေးကြီးနေတယ်လို့ထင်တယ်။ခုနကကျန်တဲ့ခုနှစ်ချက်ထဲမှာခုနှစ်ချက်ထဲမှာအရေးကြီးဆုံးချက်ဖြစ်တဲ့တက်နေရာချတာရေးနဲ့ပတ်သက်ပြီးတော့ဒီအဖွဲ့ကကိုယ်စားလှယ်တွေနဲ့မြောက်ပိုင်း၃ဘွဲ့ကကိုယ်စားလှယ်မြောက်ပိုင်း၄ဘွဲ့ပေါ့လေကြံရေးပါမယ်၄ဘွဲ့ကကိုယ်စားလှယ်တွေနဲ့ဒီတက်မတော်အရာရှိကိုယ်စားလှယ်တွေနဲ့ဆွေးနွေးပြီးတော့အတည်ပြုယူကြမှာလား။အဲ့ဒါအဲ့လိုအတည်ပြုတဲ့အခါမှာတက်မတော်အနေနဲ့ရောမြေပြင်ခြေနေကိုတကယ်တမ်းအသိမှတ်ပြုပြီးတော့အပြစ်ကရဆယ်ကိုလုံးမလားဆိုတဲ့အချိန်မှမူတည်ပါတယ်အဲ့တော့တက်မတော်ဘက်ကတောင်းဆိုချက်ကိုဘက်ကလိုက်နိုင်နိုင်မလားဟိုဘက်ကတောင်းဆိုချက်ကိုတက်မတော်ကဘက်ကရောလက်ခံနိုင်မလားအပြန်လန်ရောအညီအလျော်တဲ့ညီနိုင်မှုလုံးနိုင်မလားဒီချက်ကအရေးကြီးဆုံးချက်ပါပဲဒီချက်ကိုဒီအော်တိုဘာလာနဲ့တွေ့ရဆွနှူးဘုံမှာတွေ့ဆုံဆွနှူးနဲ့ဖြစ်ရှင်းနိုင်မယ်ဆိုရင်ငါပြည့်ရမှာပဲဒါပေမဲ့အဲ့ဒီအော်တိုဘာလာဆွနှူးဘုံမှာဒီချက်ကိုမဖြစ်ရှင်းနိုင်သေးဘူးဆိုလို့ရှိရင်တော့တက်ပွဲတွေကဆက်ဖြစ်နေမှာပဲဒီဘိုင်လက်ထရယ်ထိုးနိုင်မှာမဟုတ်ပါဘူး
ဒီနေရာမှာကျွန်တော်တခုသတိထားမိတာလေအခုဖြစ်နေတဲ့ဖြစ်စဉ်တွေမှာဒီလွတ်တော်ရဲ့ခံကဏ္ဍကလုံးဝပြောင်းနေတယ်ဆိုတော့ဟိုနိုင်ငံတော်အစိုးရဥဆောင်ပြီးတော့ဒီငြိမ်းချမ်းကော်မရှင်ပါများ UPDC ပါစသဖြင့်ပေါ့နော်သူတို့ဖွဲ့ထားလို့ဖွဲ့ထားပေမဲ့လည်းသူများနိုင်ငံဒီမိုကရေစီတွေမှာဆိုသူကော်မရှင်အလုပ်လုပ်နေတာပဲကော်မတီအလုပ်လုပ်နေတာပဲလွတ်တော်မှတည်းသူဒေသဆိုင်ရာလွတ်တော်ကိုယ်စားလှယ်တွေကတပေါ်အခုတိုက်ပွဲဖြစ်နေတွေကလွတ်တော်ကိုယ်စားလှယ်ဆိုသူဒေသမှာဖြစ်နေတာကိုသူထပြီးတော့ကံကွယ်ရမယ်တပေါ်လူထုကိုကာကွယ်ပေးဖို့သူဟိုပြောတင်ပြောရမယ်ပေါ့နော်ဒါမျိုးတွေကျွန်တော်တို့မြန်မာနိုင်ငံကလွတ်တော်အမတ်တွေဘက်ကအတန်ထွက်လာတိတ်မကြားမိတယ်လို့ပဲဥမ္မာဆိုဘယ်လိုတတိထားမလဲ
အဓိကကတော့ NLD ပါတီနဲ့ဆိုင်တာပေါ့အထွတ်တော်မှာပြည်သူလွတ်တော်မှာတော့နဲ့လွတ်တော်အများစုမှာတော့ NLD ကအနိုင်ရထားတာပေါ့အဲ့တော့သူတို့အနေနဲ့ငြိမ်းနဲ့ပတ်သက်တဲ့ community တွေပါဖွဲ့ထားရှိနေအလုပ်လုပ်တာတော့တိတ်မတွေ့ရအောင်တကယ်တော့အားနေပါတယ်ဒါရခိုင်မှာတော့တန်ငယ်လုပ်လုပ်တယ်ဗျဒါပေမဲ့ရခိုင်မှာလည်းပဲအဲ့လိုအလုပ်လုပ်တယ်ဆိုပေမဲ့အခုဒီတော်မှာဒီစစ်တမ်းမှာသေးတဲ့ရက်ဖက်ပြည်သူတွေနဲ့ပတ်သက်လို့စင်ပြူစုဖို့အတွက်ရခိုင်လွတ်တော်မှာတင်းတယ်တမတော်ကိုယ်စားကြီးကကန့်ကွက်တာပဲဗျဟု
တ်တယ်
ဒီကန့်ကွက်တာတော့ကျွန်တော်တို့ရှိနေမှာပဲဒါပေမဲ့ဒုနာဆိုရခိုင်လွတ်တော်အမှတ်ကအများစုဖြစ်တယ်ကောင်အစိုးရတော့ဒီအဒီဖြစ်သွားတာပေါ့အဲ့တော့လွတ်တော်အနေနဲ့ကတော့လှုပ်လှုပ်ဖို့လိုပါတယ်လွတ်တော်အနေနဲ့ကလုံးလုံးစက်မှာလွတ်တော်ငင်းငင်းလုံငန်းနေတယ်ကင်းကွာလို့ဖြစ်နေဗျဥမာဆိုပါတော့မူလအစိုးရချထားတဲ့ policy ကဒီငင်းငင်းဆွေးနွေးပွဲမှာအစိုးရလွတ်တော်တက်မတော်နဲ့တိုင်းနာလင်းနိုင်ငံကြီးပါမယ်နိုင်ငံကြီးပါတီပါတယ်မယ်တော့အဲ့မှာကျွန်တော်ဘုံဘောလူကြီးတွေထွက်လာမယ်အဲ့ဘုံဘောလူကြီးတွေကိုလွှတ်တော်တင်ပြီးတော့အခြေခံဥပဒေပြင်ဆင်မယ်လို့ကျွန်တော်တို့ရင်းနှောင်းကဒီလမ်းကြောင်းကိုပေးထားတာဖြစ်တယ်တကယ်တမ်းအခု NLD ကနေပြီးတော့အခြေခံဥပဒေပြင်ဆင်ရင်းလို့လုပ်တဲ့ခါမှာအဲ့ဘုံဘောလူကြီးကြိုက်တယ်ကဘယ်ရောက်နေမှမသိဘူးအပေါ်ဆွဲထုတ်လာတာလည်းမတွေ့ရဘူးပေါ့ဗျာအဲ့ဒါပထမဒုတိယအကြိမ်ကြီးဒါကတော့38ချက်ရှိတယ်တတိယအကြိမ်ကြီးအကြိမ်ကြီးဒါက14ချက်ရှိအစုပေါင်း52ချက်ရှိတယ်ဒီ52ချက်ကိုဆွဲထုတ်လာပြီးဒီ52ချက်ပေါ်မှာအခြေခံပြင်မယ်ဆိုလို့ရှိရင်ပြင်ဖို့ဟာဖြစ်တယ်ပြင်ဖို့ဟာဆိုဒါတော့တာဆိုရင်ငင်းပွားစရာမရှိဘူးလေနိုင်ငံရေးပါတီတွေတက်ကော NLD အကုန်လုံးသဘောတူပြီးသားပဲအဲအပြင်အဒီလွှတ်တော်ပြပ EU တွေလည်းသဘောတူပြီးသားကိစ္စပဲဒါပေမဲ့လက်တွေ့မှာလွှတ်တော်အလိုလုပ်တာမတွေ့ရအောင်အဲ့တော့လွှတ်တော်မှာလည်းအာဏာချက်တွေတော့ရှိပါတယ်ရှိတယ်လို့ပြောရမှာ
ဆိုတော့အခုဆိုကြပါသေးအခုဒီအခုလက်ရက်တင်းတင်းဖြစ်နေတဲ့ဒီတက်နေရချတာရေးကိစ္စကိုသဘောတူချင်ရပြီပဲဆိုကြပါသေးအောင်လာမယ့်အစီအစဉ်ဆွေးနွေးပွဲတွေမှာဆိုရင်တိုင်းသားလက်နက်ကိုင်အဖွဲ့ရဲ့ vision ကဘာလဲသူတို့ကဒီသူတို့နေရာတွေမှာသူတို့ရှိသတ်မှတ်ထားတဲ့ကန့်တက်နေတွေမှာသူတို့လက်နက်ကိုင်ပြီးတော့ရက်တီးပို့လာတာမို့နိုင်ငံဒီအစိုးရဘက်က vision ကဘလို့ဖြစ်စေချင်တာလဲအဲ့ vision တကူကဘလောက်တိကွာခြားမှုရှိဟိုပါပေါ့အဆုံးတက်ဒီဟိုပါပေါ့ညီညာရသွားပြီးတဲ့နောက်မှာ
အစိုးရဘက်ကတော့ဒီဘန်လူရထုတ်ပြီးကြတယ်ဆို NC လမ်းကြောင်းဝန်နိုင်ငံရေးဆွေးနွေးဖို့ပါပဲအဲ့တော့ဂျာဟိုတိုင်းသားလက်နက်ကိုင်တွေဘက်ကလည်းနိုင်ငံရေးဆွေးနွေးဖို့ကိစ္စတော့ညင်းညက်ပဲမှာမဟုတ်ပါဘူး သူလည်းနိုင်ငံဆွေးနွေးပွဲဆိုတော့တက်လာကြမှာပဲဒါပေမဲ့ပြဿနာတစ်ခုကကျွန်တော်တို့တိုင်းပြည်မှာဒီလက်နဲ့မကင်လက်နဲ့ကင်စားတာတော့မှဟာဟိုစကားပြောခွင့်ရဖို့ခက်ခက်ခဲဖြစ်နေလက်နဲ့မစားဆွန့်လိုက်ရင်လည်းဟိုကလည်းစကားပြောခွင့်ရှိတော့မှာမဟုတ်ဘူးဆိုတဲ့အမြင်မျိုးကဖြစ်နေတယ်သူကလက်နဲ့ကင်မှလူရောင်ဝင်နေဆိုတဲ့အမြင်မျိုးဖြစ်နေတဲ့အခါကျတော့ဒီလက်နဲ့ကင်တက်ဖြစ်ရှင်ပြဿနာကကျွန်တော်တို့တိုင်းပြည်အနာဂတ်မှာတော့ခက်ခဲတဲ့ပြဿနာပါပဲအဲ့တော့တက်ကပြောနေတခုရောတတ်မလို့ဆိုရေဘူးအားဖြင့်တော့ဒါညှိပဲ့စရာအကြောင်းတော့မရှိဘူးပေါ့နော်တခုရောတတ်မလို့ဆိုဒါပေမဲ့တိုင်းသားလက်နက်ကင်တက်သီးသီးကသူတို့လူကြီးနဲ့နိုင်ငံရေးညီမချင်းတွေမရမချင်းလက်နက်ကင်သူတို့ရဲ့လက်နက်ကင်တက်ဖွဲ့ကိုစွန့်လို့ဖို့ဆိုတော့ခင်းလေဝင်ထင်ပါတယ်အဲ့ဒီအတွက်ကတော့ကျွန်တော်တို့အတော်လေးလုပ်ယူအောင်မယ်လို့ထင်ပါတယ်